COVID-19 ကာယောကအတွက်တားမြစ်ကန့်သတ်မှုတွေချတာနဲ့ငွေကြေးဥစ္စာအရင်းမြစ်ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေတာတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပွားမယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva အစည်းအဝေးမှာသတိပေးလိုက်ပါတယ
် The COVID-19 pandemic hurt momentum as polio and immunization
COVID-19 ကာယောဂါကြောင့်ကာဝယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားတဲ့အတွက်လုပ်ငန်းရှင်တွေကိုထိခိုက်စေပါတယ်ဒါဟာအထူးသဖြင့်ကာဝယ်ဆေးထိုးဖို့လိုနေတဲ့ဒေတာတွေကကလေးငယ်တွေအတွက်ပိုလီယိုကြောသေးရောဂါဝက်သက်နဲ့အဆုတ်ရောင်ရောဂါတွေဖြစ်ပွားမှုအန္တရာယ်ပိုးပြီးကြီးလာနေပါတယ်လို့ပြောသွားတာပါအခုချိန်မှာဒီရောဂါတွေပြန်ပြီးဖြစ်ပွားနေတာတွေ့လာရတဲ့အတွက်ပိုးပြီးဆိုးမလာခင်တားဆီးဖို့လိုအပ်တယ်လို့ကလေးအလုံးတယောက်မတန်ကာဝယ်ဆေးထိုးနိုင်မှုလို့အမှာဖြစ်ကြောင်းလည်းပြောပါတယ်ပိုလီယိုရောဂါအတွက်ဒေါ်လာ300,000နဲ့ဝက်သက်ရောဂါအတွက်ဒေါ်လာ255,000ရထားပြီးစုစုပေါင်းရန်ပုံတွင်ဒေါ်လာ655,000လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှူရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်